2020 ရွေးကောက်ပွဲရလဒ်အရခေါ်ယူတဲ့တတိယကြိမ်ပြည်သူ့လွှတ်တော်မနက်ဖြန်မှာစတင်ပါတော့မှာဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌတင်မြောက်ချင်းနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကတိသစ္စာခံယူကြမယ်။ ပြည်သူ့လွှတ်တော်ကျင်းပနိုင်ရေးကိုတော့ COVID-19စီးကံချက်တွေနဲ့အညီပြင်ဆင်နေကြတာဖြစ်ပါတယ်။ကျွန်မစုမှုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။2020ပြည့်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကနေပြည်သူအများရဲ့မဲဆန္ဒနဲ့ရွေးကောက်တင်မြောက်ခံလိုက်ရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း 352 နေရာရရှိပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်26 နေရာရရှိပါတယ်။ရှမ်းပိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ် SNLD က 13 နေရာ၊ရခိုင်မျိုးသားပါတီ ANP က 4 နေရာစသဖြင့်အသီးသီးပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအဖြစ်ရွေးချယ်ခံခဲ့ရတာပါ။2022ခုနှစ် ဖေဖော်ဝါရီလ 1ရက်နေ့တနင်္လာနေ့မှာတော့လွှတ်တော်အသီးသီးနဲ့မှာပြည်သူ့လွှတ်တော်ကိုပထမဆုံးခေါ်ယူကျင်းပတာဖြစ်ပါတယ်။မနက်စင်နာရီကနေစကျင်းပါမယ့်တတိယအကြိမ်ပြည်သူ့လွှတ်တော်ပထမပုံမှန်အစည်းအဝေးမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဒုက္ကဋ္ဌတွေကိုရွေးချယ်တင်မြှောက်ပြီး ပြည်သူ့လွှတ်တော်ကိုယ်စားလှယ်တည်တည်လွှတ်တော်ရှေ့မှာဂရီတိစာပြုကြမှာဖြစ်ပါတယ်။ရန်ကုန်တိုင်းတင်ကန်းညွန့်မြို့နယ်မဲဆန္ဒနယ်ကရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးကမနက်ဖြန်ပြည်သူ့လွှတ်တော်ကျင်းပမယ့်အစီအစဉ်တွေကို VOA
ကိုပြောပြပါတယ်။ကျွန်တော်မနက်ဖြန်ဒါလွှတ်တော်စတက်မှာပေါ့နော်။ဒီကနေ့တိုင်းကျွန်တော်ရဲ့ဒီရင်တန်းနဲ့အတူဒါပြည်သူ့လွှတ်တော်သွားမှာပေါ့နော်။9:00ကြီးကလောက်မှကျွန်တော်တရားကြီးတာဖြစ်ပေါ်တော့ကျွန်တော်တို့ပြီးထားပါတယ်။ဒီအစီအစဉ်တိုင်းမှာကျွန်တော်ဆက်လက်ပြီးတော့ကျင်းပမှာပေါ့နော်။ ဒီလိုအခါဒီလိုအခါရေးချင်တယ်ဆိုတော့အဲ့ဒီလိုလည်းကျွန်တော်တင်လေးစိတ်လှူချတာပေါ့နော်စိတ်လှူချတယ်ကုန်လေးယူတယ်ပထမဆုံးဒါကိုယ့်ရဲ့ဒီအတွေ့အကြုံတစ်ခုကိုရမယ်ဆိုတဲ့အတွက်
1 ဝန်းတာပဲပေါ့လေဒါကတော့ဒီကဒီတွေကနေပြီးတော့ COVID-19 ကပ်ရောဂါဖြစ်ပွားနေစေကာလဖြစ်တာမို့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကူးစက်ပြန့်ပွားမှုကာကွယ်ရေးစီမံစည်းကမ်းချက်တွေနဲ့အညီလွှတ်တော်ကိုကျင်းပမှာဖြစ်ပါတယ်။တက်ရောက်မဲ့လွှတ်တော်ကိုယ်စားလှယ်တိုင်းတက်မတော်သားကိုယ်စားလှယ်တွေအပါအဝင် COVID ပိုးရှိမရှိနှစ်ကြိမ်စစ်ပြီးတော့COVID-19ကာကွယ်ဆေးတွေကိုလည်းထိုးနှံပေးထားတယ်လို့ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးကပြောပြပါတယ်။
ဒီမကျင်းပခြင်းဆိုတော့လည်းနားရတဲ့အရတော့ကျွန်တော်တို့ဒီကြောင်ကျွတ်တော်နာဂာကြီးပေါ့နော်ကျင်းပရေးဘုံကော်မတီဆိုပြီးဖွဲ့ပြီးတော့တခြားသူတို့ပြင်ဆင်ထားတယ်ဆိုတာလည်းကျွန်တော်သိကြပါတယ်ပေါ့နော်ဒီရောက်ကန်ဒီလိုတော့ကိုယ်စားလှယ်မြန်မာတို့ကိုယ်စားလှယ်တော့ဒီတက်မတော်တက်တော်ကိုယ်စားလှယ်အားလုံးကိုအပြင်ဖြစ်ပြီးတော့ negative ဖြစ်တယ်ပြီးတော့မှကျွန်တော်တို့ကာဝယ်ဆေးကိုပထမဆုံးတင်ထိုးတယ်အနောက်တစ်ကျင်းကိုတော့ကျွန်တော်ဖေဖော်ဝါရီလကုန်ဝင်ကျင်တော့မှကျွန်တော်တို့နောက်ကျင်ထိုးကြပါပါလေ
ဟိုကျမိုင်းနေမျိုးအောင်တော့ဒါတက်လိုက်တော့သူချင်းထားတယ်ပေါ့လေဟိုဒီဆိုရှယ်ဒစ်စတန်စင်းပေါ့လေခက်ခက်ပေါ်နေလို့ရအောင်ကျွန်တော်စပွဲဝိုင်းနေရာသာတော်လေးကိုဒီကြားလေးအဆင်းပြေစီစဉ်ထားတာဖြစ်ရတယ်ဒီကျွန်တော်တို့လည်းမတ်ကျေဖိတ်ရှိတယ်ကြာပေးထားပြီးတော့အဲ့ဒီအပြည့်စုံတက်ဖို့ပေါ့နော်အဲ့ဒီအစီအစဉ်ထားတယ်နောက်တစ်ခုကျွန်တော်တို့ကမ်းမရလေကြီးကြီးကြွကြွမလို့ဟိုဟိုပ
အခုလိုနေပြည်တော်မှာလွှတ်တော်တွေကျင်းပဖို့စီစဉ်နေစီမှာပဲ၂၀၂၀ရွေးကောက်ပွဲရလက်အဖြစ်နဲ့ပတ်သက်လို့ကျင်းတဲ့လက္ခဏာချင်းမရှိတာကြောင့်ဆိုပြီးဒီကနေ့စနေနေ့အထိရန်ကုန်မြို့ရွှေတော်ကုန်းစည်တော်အနီးမှာတက်မတော်ထောက်ခံသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။အဓိကတိုက်ခံပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့နဲ့တက်မတော်ဘက်ကပြည်ထ ောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဥပဒေအရဆိုရင်လွှတ်တော်ဟောင်းကဒီကနေ့ဆိုရင်ပြတ်ပြဲသွားပြီဖြစ်ပြီးနောက်ဆုံး2020ရွေးကောက်ပွဲရလဒ်အရလွှတ်တော်သစ်ကိုပဲခေါ်ယူရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတက်မတော်ဘက်ကအာဏာသိမ်းနိုင်ခြင်းရှိတယ်ဆိုတဲ့ခံမှန်းချက်တွေကြောင့်ဒီတတိယကြိမ်လွှတ်တော်ခေါ်ယူမှုကိုထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေတာဖြစ်ပါတယ်ရှင်။ကျွန်မစုမော်မှာ